မင်္ဂလာပါခင်ဗျာဒီတစ်ပတ်မမသာသာစကားများအစီအစဉ်မှာပြီးခဲ့တဲ့တစ်ပတ်အတွင်းသမရသည့်ရွေးချယ်မှုနဲ့အစိုးရဝန်ကြီးဌာနရှင်းချမဲ့အဆိုအပေါ်သုံးသပ်ချက်တွေနဲ့ပတ်သက်လို့ပြောဆိုကြတာတွေကသတိထားမိရပြောစကားတချို့ကိုပြန်ပြီးတင်ပြချင်ပါတယ်သူသမရအဖြစ်ရွေးချယ်တင်မြှောက်ခံရတာဟာပြည်သူလူထုရဲ့အောင်ပွဲဒေါ်ဆန်းစုကြည်ရဲ့အောင်ပွဲပါလို့သမရသည့်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ဦးထင်ကျော်ကပြောကြားလိုက်ပါတယ်မလ19ရက်နေ့ကပြည်တော်စုလွှတ်တော်အစည်းအဝေးမှာသမရအဖြစ်ရွေးချယ်တင်မြှောက်ခံရပြီးသတင်းတောက်တွေကမင်းမြန်ရမှာဦးထင်ကျော်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ဒီလူရဲ့စေနာမေတ္တာနဲ့ဖြစ်တာပါ။
နည်းနည်း
အောင်ပွဲ
ဟုတ
်အမတ်တော်အောင်ဆန်းစုကြည်အောင်ပါ
။ဟုတ်ကဲ့ဟုတ်ကဲ့ပ
ါ။ဟုတ်ကဲ့ပါ။ဖြစ်တာပါ။ရှင်ဖြစ်တယ်မှာ
။ဟုတ်ကဲ့ပါ
။ချင်းတိုင်းအသားတယောက်အနေနဲ့ဒုသမရအဖြစ်ရွေးချယ်တင်မြှောက်ခံထားရပေမဲ့ချင်းပြည်နယ်တစ်ခုရဲ့အကျိုးစီးပွားကိုသာမကအတိုင်းအသားနယ်မြေအားလုံးအကျိုးစီးပွားအတွက်ပါဦးစားပေးဆောင်ရွက်တော့မှာဖြစ်ကြောင်းဒုတိယသမရအဖြစ်ရွေးချယ်တင်မြှောက်ခံထားသူဦးဟန်နိုရီဗန်တီယူကပြောကြားလိုက်ပါတယ်။မလ19ရက်နေ့ကရောင်စုလွှတ်တော်ကနေဒုတိယသမရအဖြစ်တင်မြှောက်ခံရပြီးဦးဟင်နရီဗန်တီကအခုလိုပြောကြရတာဖြစ်ပါတယ
်အခုကျွန်တော်တို့နိုင်ငံတော်ဒုတိယသမရဆိုတော့ဒါတနိုင်ငံလုံးမှာတောင်းရှိပါတယ်ခင်ဗျအဲ့ဒါကြောင့်လည်းကျွန်တော်ဘေးတိုင်းဘေးတိုင်းရယ်ဘယ်ပြည်နေရယ်ဆိုကွက်ပြီးတော့ကျွန်တော်အနေနဲ့ကြည့်လို့မဖြစ်တော့ခင်ဗျဒါတနိုင်ငံလုံးအတိုင်းဒါနဲ့ပဲတိုင်းတူညီတူပေါ့နော်တပြိုင်တည်းပေါ့နော်အဲ့လိုအချက်ကိုကျွန်တော်တို့အဆွေရနိုင်ငံတော်အဆွေရနိုင်ငံအကုန်လုံးစီစဉ်ပြီးအကောင်းဆုံးတိုင်ပြီးဆွေးနွေးပြီးတော့မှဆောင်ရွက်ဖို့ဖြစ်ပါတယ်
ပြည်စွေကိုတမ်းမတော်ကရွေးချယ်တင်မြှောက်ထားတာဖြစ်တဲ့အတွက်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လက်ခံရမှာဖြစ်ကြောင်းဒေါ်ဆန်းစုကြည်ပြောကြားထားသလိုပါတီဆွဲမရှိလက်တွဲလှုပ်ဆောင်သွားမယ်ဆိုတာယုံကြည်ကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့တော်ကိုယ်စားလှယ်ဦးစိုးအောင်ကပြောကြားလိုက်ပါတယ်တမ်းမတော်ကဒုတိယဗိုလ်ချုပ်ကြီးဟောင်းတူဖြစ်ပြီးလက်ရှိရန်ကုန်တိုင်းဒေသကြီးဝင်းကျုပ်ဦးမြင့်ဆွေကိုဒုတိယသမ္မတအဖြစ်ရွေးချယ်တင်မြှောက်ခဲ့တဲ့ပတ်သက်လို့ RFI ကမေးမြန်းရမှာဦးစိုးအောင်ကအခုလိုပြောကြားရတာဖြစ်ပါတယ်
လက်ခံပါတယ်ဝင်လဲဝင်တော့ပါတယ်ဦးမြတ်စွေကတော့သူကတက်မတော်ရွေးတာလေသူကတော့တက်မတော်ရွေးတဲ့ကိုယ်ကလေးဆိုတော့ကျွန်တော်အနေနဲ့ကတော့လက်ခံမှာပေါ့လေအဲ့တော့ဒေါ်အောင်ဆန်းစုကြည်ပြောထားတာကဘာပဲဖြစ်ပဲပူးပေါင်းပြီးလုပ်တဲ့ဒေသဆွဲတွေပါတီဆွဲတွေလူမျိုးဆွဲတွေမထားဘူးပူးပေါင်းလုပ်ဆောင်မယ်ဆိုတာကျွန်တော်ကဒေါ်အောင်ဆန်းစုကြည်ရဲ့စကားကိုယုံပါတယ်အဲ့တော့ပူးပေါင်းလုပ်ဆောင်မယ်လို့လည်းထင်ပါတယ်ပူးပေါင်းလုပ်ဆောင်မှုအများကြီးဖြစ်နေပါတယ်
အစိုးရအနေနဲ့ဝန်ကြီးဌာန22ခုအထိရှော့ချသွားမယ်အကြောင်းပြည်တော်စုလွှတ်တော်နာရီကဦးမန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ်သမရအဖြစ်ရွေးချယ်တင်မြှောက်ခံထားတဲ့ဦးထင်ကျော်ကအစိုးရအနေနဲ့ဝန်ကြီးဌာနအစီရင်အတည်ပြုပေးဖို့လွှတ်တော်ကိုတင်ပြလာတာကိုဖတ်ကြားစင်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ
်နိုင်ငံတော်သမရအဖြစ်ရွေးချယ်တင်မြှောက်ခံထားရသူကတင်ပြထားတယ်ပြည်တော်စုအစိုးရဝန်ကြီးဌာန22ခုကိုဖတ်ကြားတင်ပြပါမယ်နံပါတ်1နိုင်ငံသားဝင်ကြီးဌာန2စိုက်ပျိုးရေးဝန်ယူရေးနဲ့
ဝင်ကြီးဌာန22နာရီအထိရှော့ချမှာဖြစ်ပေမဲ့လို့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြောထားတဲ့အတိုင်းဝန်တန်းတွေကိုຢာတို့ကထုတ်ပယ်တာမျိုးလုံးဝမဟုတ်ပါဘူးလို့ NLD ပါတီမူဝါဒရေးရာနဲ့အသွင်ကူးပြောင်းရေးကိစ္စရများဆိုင်ရာပြောခွင့်ရသူဒေါက်တာစောမြင့်မောင်ကပြောကြားလိုက်ပါတယ်မလ19ရက်နေ့ကအစိုးရအသစ်ဝင်ကြီးဌာနရှော့ချမဲ့နဲ့ပတ်သက်လို့DVB သတင်းဌာနကတွေ့ဆုံပြီးမျက်ရည်မှာဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြရတာဖြစ်ပါတယ်
။ကျွန်တော်ပြောပြချင်အဲ့ဒါကဒေါက်တာဇော်ကြည့်ရှိပြီးကိုကျွန်တော်တို့တော်အကြောင်းလေးလုပ်နေတာ။တော်တော်မှာပြောသွားတယ်ကျွန်တော်တို့ဥက္ကဋ္ဌရဲ့ကားလေးတစ်ခုရှိတယ်။တိတ်ကိုမိထားလိုက်တော့ဘူး။ကျွန်မတို့ဟိုဝန်ထမ်းတွေကိုထိုးထိုးတက်လုပ်မှာမဟုတ်ဘူးလေနော်။အဲ့တော့ကိုရဲ့အရေးတွေပေါ်မှုတည်ပြီးတော့ကြောင်းမြင်တဲ့ဌာနကိုကြောင်းလို့ရပြောပြီးသား။ဒါပေမဲ့အကဲကြီးကိုကြောင်းမြင်တဲ့ဌာနရဲ့အရေးတွေကိုမရှိဘူးဆိုပြီးဆင်တယ်။တင်မ်းနေဖြစ်အောင်ပြေဆိုတော့ရှိပြီးသားဆိုတဲ့အတွက်ကျွန်တော်ပြောချင်တာဝန်ထမ်းတွေမဆွေးရင်ပါ
ဒေါက်တာဇော်မြင့်မောင်ပြောကြတော့တာပါဝန်ကြီးဌာနတွေရှော့ချလိုက်တာဟာဝန်ကြီးတွေအတွက်အလုပ်တွေပုံများတော့မှာဖြစ်ပေမဲ့အစိုးရအနေနဲ့ဌာနအနှဲငယ်နဲ့ကြီးကြီးလေးလေးလှုပ်ဆောင်သွားနိုင်မယ်လို့ယူဆကြအောင်ကြက်ခန့်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစွေကပြောကြားလိုက်ပါတယ်ဝန်ကြီးဌာန22ဌာနရှော့ချမယ်အကြောင်းတင်ပြရတဲ့ပတ်သက်လို့ RFI ကမေးမြန်းရမှာကြက်ခန့်ဖွံ့ဖြိုးရေးပါတီကဦးသိန်းစွေကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဝန်ကြီးတွေအတွက်ပုံပုံပြီးတော့မှာသောမဲ့လုံမနေဘူးမှာကျွန်တော်တို့ပြရင်ဒီပေါ့ပူပေါင်းထားတဲ့ဝင်းထဏာတွေဆက်ဆက်စီဗီယိုတဲ့ဝင်းထဏာတွေဒါကြောင့်မလို့ဒီလိုပူပေါင်းခြင်းကြီးအစိုးရအဖွဲ့ကတိတိလေးလေးနဲ့ဒီမှာခံမသွားနိုင်တဲ့အခွင့်အရေးတော့ရှိပါတယ
်နိုင်ငံသားတိုင်းဟာဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုတန်းတူညီမျှခံစားပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းပြီးဖြစ်တဲ့အတွက်တိုင်းရင်းသားအရေးအာဆိုပြီးထူးထူးခြားခြားဖွဲ့စည်းပုံမလိုအပ်ဘူးလို့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်ထွေထွေတွေ့မှုဦးဆိုင်လေးကပြောကြားလိုက်ပါတယ်။အစိုးရအသေးအတွက်အစိုးပြုထားတဲ့ဝန်ကြီးဌာနတွေထဲမှာတိုင်းရင်းသားအရေးအာဝန်ကြီးဌာနနဲ့ပတ်သက်လို့ RFA ကသဘောထားမေးမြန်းရမှာဦးဆိုင်လေးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ကျွန်တော်ဖွဲ့စည်းပုံပြန်ကြည့်မယ်ဆိုလို့ရှိရင်နိုင်ငံသားတိုင်းဟာဖွဲ့စည်းပုံခြေခံဥပဒေကပေးထားတဲ့ခွင့်ရတန်းတူညီမျှဆိုတာခံစားပိုင်ခွင့်ရှိတယ်ဆိုတော့ပြဋ္ဌာန်းထားပြီလေအဲတော့တိုင်းသားတွေအတွက်ထူးပြီးဒီဥစ္စာဟာလုံနေကြတာမလိုပါဘူ
းအခုတော့မမသားသားစကားများအစီအစဉ်ကိုလောက်ပါခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ